Burmese.
မင်္ဂလာညနေခင်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်နိုဝင်ဘာလ26ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။တနင်္လာညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။ရုရှားရေပိုင်နက်ထဲကိုတရားမဝင်ဝင်လာတယ်လို့ဆိုပြီးတော့ယူကရိန်းရေတပ်သင်္ဘော3စီးကိုရုရှားကဖမ်းဆီးလိုက်ပါတယ်။ EU ကဗြိတိန်ထွက်ရေးသဘောတူညီချက်တွေနဲ့ပတ်သက်လို့ဝန်ကြီးချုပ်ထရီဆာမေနဲ့မျက်နှာချင်းဆိုင်အခြေအတင်စပင်းနေဖို့အသင့်ပဲလို့လေဘာပါတီကောင်ဆောင်ကပြောကြားလိုက်ပါတယ်။ဒီလိုသတင်းတွေကိုကိုရရန်နိုင်တဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမှာကတော့ရခိုင်ပြည်နယ်ကစစ်တွေဒုက္ခသည်စခန်းကိုကိုရိုင်းတွားရောက်ပြီးတော့သတင်းယူနေတဲ့ VOA ဝိုင်းတော်သားပြောပြတဲ့ရခိုင်ပြည်နယ်တွင်6နှစ်ကျော်ကြာနေထိုင်ခဲ့ရတဲ့မွတ်စလင်ဒုက္ခသည်တွေရဲ့အခြေအနေနောက်ဒီရှမ်းပြည်နယ်မြောက်ပိုင်းမှာဒီရပိုင်းတွေအတွင်းမှာတိုက်ပွဲတွေကြောင့်အရက်သားထိခိုက်သေဆုံးမှုရှိနေပါတယ်ဘလောက်အခြေအနေဆိုပါသလဲ
နောက်ဆောင်မြို့နယ်ကလည်းရှိရအောင်ကီးနားမှာပေါ့နော်မိုင်းခွဲရတယ်တိုင်ရသွားတော့ဟိုအနေနည်းဆိုတဲ့အသက်ဆုံး
ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်နောက်ဒီဩစတြေးလျနိုင်ငံမှာပြစ်ဒဏ်ကြခံနေရတဲ့အကြမ်းဖက်သမားတွေကိုနိုင်ငံသားအဖြစ်ကနေပယ်ဖြတ်ရေးလွယ်ကူအောင်လို့ဥပဒေအစ်စ်တွေအဆိုပြုနေကြတယ်ဆိုတဲ့နိုင်ငံတကာသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မော်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
ပင်လယ်နဲ့ထဲမှာယူကရိန်းရေတပ်သင်္ဘော2စီးကိုရုရှားဘက်ကပစ်ခတ်ခဲ့တယ်လို့ဆွဲသင်္ဘော2စီးကိုဝင်တိုက်ခဲ့ပြီးတဲ့နောက်အဲ့ဒီသင်္ဘောတွေဟာရုရှားရေပိုင်နယ်ထွဲကိုတရားမဝင်ဝင်ရောက်ခဲ့တယ်လို့ဆိုပြီးတော့ဖမ်းဆီးခဲ့ပါတယ်။ရေတပ်သား6ယောက်ထက်မနည်းထိခိုက်ဒဏ်ရာရခဲ့တဲ့လို့ရဟာရုရှားရဲ့စစ်ရေးရန်လိုမှုဖြစ်ပြီးတော့သူတို့ဘက်ကဘာမှအမှားမလုပ်ခဲ့ဘူးလို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ဒီလိုလုပ်တာဟာပင်လယ်နဲ့ဒေသနဲ့ဆက်နေတဲ့နိုင်ငံအလုံးရဲ့လုံခြုံရေးကိုချိမ့်ချောက်နေတယ်လို့လည်းယူကရိန်းနိုင်ငံသားရေးဌာနကပြောပါတယ်။ရုရှားဘက်ကယူကရိန်းဟာဒီတမင်ရန်စတဲ့လုပ်ရက်ကိုလုပ်တယ်လို့ဆွဆွဲပါတယ်။ယူကရိန်းစစ်သည်မော်တွေအတင်းဝင်လာတာကိုတားဆီးဖို့လက်နက်ကိုအသုံးပြုခဲ့ရတယ်လို့ရုရှားလုံခြုံရေးဌာနဘက်ကဆိုပါတယ်။ယူကရိန်းတောင်ပိုင်းမှာရှိတဲ့အော်ဒက်ဆာစိတ်ကန်းကနေဆွဲသည်မော်တစ်စီးနဲ့ရေတပ်သည်မော်နှစ်စီးခါခေလက်ကြားကိုဖျက်သွားစင်မှာရုရှားဘက်ကပြစ်ခတ်တာလို့ယူကရိန်းဘက်ကပြောပါတယ်။ယူကရိန်းနဲ့ရုရှားနှစ်နိုင်ငံလုံးအသုံးပြုဖို့သဘောတူထားတဲ့ခါခေလက်ကြားကိုမသွားနိုင်ဘူး။ရုရှားကရေနံတင်သင်္ဘောတစ်စီးနဲ့ပိတ်ဆို့တားဆီးခဲ့တယ်လို့လည်းယူကရိန်းဘက်ကပြောပါတယ်။ရုရှားဘက်ကတော့ဒီယူကရိန်းသင်္ဘော3စီးရေလက်ကြားထဲမှာသွားမဲ့ကိစ္စသူတို့ကိုအကြောင်းမကြားတယ်လို့သူတို့ပိုင်နဲ့ထဲကိုတရားမဝင်ဝင်လာတယ်လို့ဆွဆွဲပါတယ်။ယူကရိန်းကတော့ဒီဆွဆွဲချက်တွေကိုညှင်းဆန်ခဲ့ပါတယ်။
အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကကြမ်းဖက်မှုမှာပါဝင်ခဲ့တဲ့သူတွေကိုအရေးယူသွားမယ်လို့နိုင်ငံအာဏာပိုင်တွေကကတိပြုပြောကြားလိုက်ပါတယ်။ခေလုံငွေလျှောက်တဲ့အပေါ်မှာအချင်းကြာမြင့်စွာလှုပ်ဆောင်နေရတဲ့နဲ့ပတ်သက်ပြီးတော့တနင်္ဂနွေနေ့ကငြိမ်းချမ်းစွာဆန္ဒပြခဲ့ကြပြီးတဲ့နောက်ရွှေပြောင်းအခြေချသူတစုကနယ်စပ်ကိုအတင်းအကျပ်ဖျက်ချော်ဖို့လုပ်ခဲ့တာကြောင့်အမေရိကန်နယ်စပ်လုံခြုံရေးတပ်ဖွဲ့တွေကမျက်ရည်ကိုပုံးနေနဲ့ပြစ်ခတ်ခဲ့ပါတယ်။အမေရိကန်အောက်ခွန်နဲ့နယ်စပ်လုံခြုံရေးတာဝန်ရှိသူတွေဟာရွှေပြောင်းအခြေချသူတွေပြစ်ခတ်တာတွေကိုထိမှန်ခဲ့တာကြောင့်လုံခြုံရေးစိုးရိမ်စရာအခြေအနေဖြစ်လာခဲ့ပြီးလုံခြုံရေးအာဏာပိုင်တွေအနေနဲ့မျက်ရည်ရုပ်ပုံးတွေအသုံးပြုခဲ့တာဖြစ်တယ်လို့အမေရိကန်အမိမြေလုံခြုံရေးဌာနဝန်ကြီးကာစတန်နီလ်ဆန်ကပြောပါတယ်မက္ကဆီကိုအာဏာပိုင်တွေအနေနဲ့လည်းဆန်ဆီဒရိုနေဇက်ဂိတ်ကိုအကြမ်းဖက်ပြီးဖျက်ချော်ဖို့ကြိုးစားလာခဲ့တဲ့လူ900လောက်ပါဝင်တဲ့အုပ်စုတစုကိုဖမ်းဆီးထိန်းသိမ်းခဲ့တယ်လို့မက္ကဆီကိုပြည်ထောင်စုဝန်ကြီးဌာနရဲ့ကြေညာချက်မှာပြောကြားထားပါတယ်ကြမ်းဖက်ပြီးနေသက်ကိုဖျက်ချော်ဖို့လုပ်တဲ့အထက်မှာပါတဲ့သူတွေကိုချက်ချင်းပြန်ပို့သွားမှာဖြစ်တယ်လို့လည်းပြောပါရယ်မက္ကဆီကိုအစိုးရအနေနဲ့လူခွင့်ရေးကိုလေးစားလိုက်နာပြီးရွှေပြောင်းချေချမှုကိုပြစ်မှုကျူးလွန်တာလို့မတတ်မှတ်တဲ့သူတို့ရဲ့မူဝါဒတွေနဲ့အညီဒီလူတွေကိုထိန်းချုပ်ဖို့အတွက်တပ်တွေကတော့ချသွားမှာမဟုတ်ကြောင်းဒါပေမဲ့ရွှေပြောင်းချေချသူတွေနေသက်ကိုဖျက်ချော်ဖို့လုပ်နေတဲ့ဒီနေသက်ဂိတ်မှာတော့လုံခြုံရေးအင်အားတွေကိုထပ်ဖြည့်သွားမယ်ဆိုပြီးတော့ကြေညာချက်မှာပြောထားပါရယ်ဒီဟာနာအာနာပိုင်တွေကတော့လူ39ယောက်ကိုဖမ်းဆီးခဲ့တယ်ဆိုပြီးတော့ပြောပါရခင်ဗျာ
EU ဥရောပသမဂ္ဂတွေကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်တွေနဲ့ပတ်သက်လို့ဝန်ကြီးချုပ်ထရီဆာမေနဲ့မျက်နှာချင်းဆိုင်အခြေအတင်စွန့်နေဖို့လို့အတိုက်ခံလေဘာကောင်းဆောင်ဂျယ်ရမီကော်ဗင်ဘက်ကနေအသစ်မဲလို့ပါတီပြောခွင့်ရကပြောကြားလိုက်ပါတယ်သူအဆိုသူတို့နိုင်ငံအနာဂတ်အတွက်မရေရာတဲ့ဝန်ကြီးချုပ်ရဲ့သဘောတူညီချက်အပေါ်အခြေအတင်ညှင်းခုံဆွေးနွေးပဲအသင့်ပဲလို့ဆိုပါတယ်တနင်္ဂနွေနေ့တုန်းက EU ခေါင်းဆောင်တွေအတည်ပြုခဲ့တဲ့သဘောတူညီချက်တွေကိုဗြိတိန်ပါလီမန်ကအတည်ပြုရေးအတွက်ဝန်ကြီးချုပ်မေကတိုက်တွန်းစည်းရုံးနေတာနဲ့အတူဒီသဘောတူညီချက်တွေကိုပြင်းပြင်းထန်ထန်ကန့်ကွက်နေတဲ့ Labour Party ခေါင်းဆောင် Jeremy Corbyn ကိုစိန်ခေါ်ဆွေးနွေးခြင်းနဲ့လို့ဝန်ကြီးချုပ်မေက Daily Telegraph သတင်းစာနဲ့မေးမြန်းခန်းမှာပြောကြားခဲ့တာဖြစ်ပါတယ် ဗြိတိန်နဲ့ EU ကြားမှာနှစ်နှစ်လောက်ကြာအောင်လို့အချိန်အနည်းဆွေးနွေးခဲ့ပြီးရခဲ့တဲ့သဘောတူညီချက်မူကြမ်းကို EU ခေါင်းဆောင်တွေနဲ့ဗြိတိန်ဝန်ကြီးချုပ်တို့တနင်္ဂနွေနေ့တုန်းကသဘောတူလက်မှတ်ထိုးအတည်ပြုခဲ့ပါတယ်ဗြိတိန် EU ကထွက်ပြီးနောက်ပိုင်းနှစ်ဖက်ဆက်ဆံရေးနဲ့ပတ်သက်လို့စာမျက်နှာ985မျက်နှာပါတဲ့သဘောတူညီချက်နဲ့စာမျက်နှာ26မျက်နှာပါတဲ့နိုင်ငံရေးကြေညာချက်စာတမ်းတို့ထဲမှာ EU နဲ့ဗြိတိန်ကြားလွတ်လပ်စွာကုန်သွယ်ရေးအတွက်ညှိနှိုင်းမဲ့သတ်မှတ်ချက်တွေပါဝင်ပါတယ်။အဲဒီသဘောတူညီချက်တွေကအဓိကကြားတဲ့ကုန်သွယ်ရေးလိုကိစ္စမျိုးမှာ EU ဘက်ကဗြိတိန်ကအများကြီးအလျှော့ပေးထားတဲ့အတွက်ဗြိတိန်ကတခြား EU အဖွဲ့ဝင်နိုင်ငံတွေနဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီမှုတွေရနိုင်ဖို့အခက်အခဲတွေရှိလာလိမ့်မယ်လို့ကန့်ကွက်ဆန့်ကျင်သူတွေကပြောနေပါတယ်။ဒီဇင်ဘာဒုတိယအပတ်ထဲပါလီမန်မှာမဲခွဲဆုံးဖြတ်ဖို့ရှိနေတဲ့သဘောတူညီချက်တွေကိုဝန်ကြီးချုပ်မေရဲ့ Conservative Party ဝင်အများအပြားအပါအဝင် Labour Party, Liberal Democrats Party, Scottish အမျိုးသား Party, SNP နဲ့မြောက်ပိုင်း Ireland က Democratic Unionist Party တွေကကန့်ကွက်နေတဲ့အတွက်ဝန်ကြီးချုပ်အနေနဲ့အတည်ပြုနိုင်ဖို့အတော်ကြိုးစားစီရင်ရလိမ့်မယ်လို့နိုင်ငံရေးအကဲခတ်တွေကသုံးသပ်နေကြပါတယ်
အရဆိုဘာမြပြည်တော်စု UAE နိုင်ငံမှာသချိုလုံးမှုနဲ့ပြီးခဲ့တဲ့သတင်းဘက်ကထောင်ဒဏ်တသက်တကျွန်းချမှတ်ခံခဲ့ရတဲ့ဗြိတိန်ပညာရှင် Matthew Hedge ကို UAE နိုင်ငံကဒီကနေ့မှပြန်လွှတ်ပေးလိုက်ပါတယ် UAE ရာနာပိုင်တွေကတော့ Hedge ဟာအပြစ်ရှိတယ်လို့ဆက်လက်ပြောကြားနေသေးဖြစ်ပြီးတော့သူဟာထောင်လိုင်းလုပ်ငန်းတွေကိုရာဂိုင်းလုံးပြစ်လုဆောင်ခဲ့သူဖြစ်တယ်ဆိုပြီးသတင်းတော့တွေကိုပြောကြားခဲ့ပါတယ်ဒါပြင် Hedge ဟာ Hedge ကသူဟာဗြိတိန်ထောင်လိုင်းရေး MI6 အတွက်အလုပ်လုပ်တယ်ဆိုပြီးဝန်ခံထားတဲ့ဗီဒီယိုဖိုင်ကိုလည်းပြသခဲ့ပါတယ်ဒီသတင်းစာရှင်းလင်းပွဲကိုတော့အဘူဒါဘီမြို့မှာပြုလုပ်ခဲ့တာဖြစ်ပြီးတော့သတင်းတော့တွေနဲ့မေးခွန်းနဲ့မေးခွန်းမရခဲ့သလိုဗီဒီယိုဖိုင်ကိုလည်းကူးယူဖို့ခွင့်မပြုခဲ့ပါဘူးအခုလိုထောင်ဒဏ်တသက်တကျွန်းချမှတ်ခဲ့တာကြောင့် UAE အာဏာပိုင်တွေဟာနိုင်ငံတကာရဲ့ PR တွေကိုတိုးပြီးတော့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ် UAE နိုင်ငံအမျိုးသားနေအထိမ့်မှတ်ဖြစ်တဲ့အကျဉ်းသား900ကျော်ကိုလူငယ်ချမ်းသာခွင့်ပေးခဲ့တာဖြစ်ပြီးတော့ဒီထဲမှာ Hedge လည်းပါဝင်ခဲ့တာဖြစ်ကြောင်း UAE သမ္မတ Khalifa bin Zayed Al-Nayyan Hedge ကိုလွန်ငင်းချမ်းသာခွင့်ပေးခဲ့တာဖြစ်တယ်လို့ UAE နိုင်ငံရဲ့ကြေညာချက်မှာပြောထားပါတယ်ဗြိတိန်နိုင်ငံအနေနဲ့ Hedge ကိုဆွဲဆိုခဲ့တဲ့စွဲချက်တွေပေါ်မှာသဘောမတူကြောင်းဒါပေမဲ့ဒီကိစ္စကို UAE ဘက်ကအမြန်ကင်တွဲဖြေရှင်းပေးခဲ့တဲ့အတွက်ကျေးဇူးတင်တယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီး Jeremy Hunt ကပြောကြားလိုက်ပါတယ်ခင်ဗျာ
အမေရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့လာနေညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်အိန္ဒိယနိုင်ငံကစီးပွားရေးအချက်အခြာကြတဲ့မွန်ဘိုင်းမြို့မှာလူပေါင်း160ကျော်တေဆုံးခဲ့တဲ့အကြမ်းဖက်ဝါဒီတို့ရဲ့တိုက်ခိုက်ခံရမှုဒီကနေ့10နှစ်ပြည့်ပါတယ်။10နှစ်ပြည့်လွမ်းသူပန်းခွေချအခမ်းအနားကိုမဟာရာစထရာပြည်နယ်ဝန်ကြီးချုပ်ဦးဆောင်ပြုလုပ်ခဲ့ပါတယ်။တိုက်ခိုက်မှုအထိအမှတ်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုရဲ့ကြေညာချက်ထင်မှာကဘာကြီးကိုတုံ့လှုပ်စေခဲ့တဲ့ကြမ်းကြုတ်ရက်ဆက်တဲ့တိုက်ခိုက်မှုအဖြစ်နဲ့ဖော်ပြခဲ့ပါတယ်။ပါကစ္စတန်မှာအခြေစိုက်တဲ့ Lester E. Tiber ဒီအကြမ်းဖက်အဖွဲ့ကအကြမ်းဖက်သမားတွေဟာ2008ခုနှစ်နိုဝင်ဘာ26ရက်နေ့တုန်းကမွန်ဘိုင်းမြို့ကဇိန်ခန်တက်မဟာပဲလေးဆိုတဲ့ကြီးနဲ့လူစီကားတဲ့မိယထဘူဒာယုံအပါအဝင်နေရာ12ခုမှာအချိန်ကြိုက်ပြစ်ခတ်ဖောက်ခွဲတိုက်ခိုက်မှုတွေလုပ်ခဲ့တာပါ29ရက်နေ့အထိကြာတဲ့စီးနင်းတိုက်ခိုက်မှုတွေအတွင်းမှာလူပေါင်း166ယောက်သေဆုံးခဲ့ပါတယ်အဲ့ဒီတိုက်ခိုက်မှုတွေကိုစီစဉ်ဆောင်ရွက်ခဲ့သူမှန်သမျှနဲ့ပတ်သက်လို့သတင်းပေးနိုင်သူကိုဒေါ်လာ5,000အထိပေးဖို့အတွက်အမေရိကန်နိုင်ငံသားရေးဌာနကစူးစမ်းထုတ်ခဲ့ပါတယ်လွန်ခဲ့တဲ့10နှစ်ကဖြစ်ခဲ့တဲ့တိုက်ခိုက်မှုကိုစီစဉ်ဆောင်ရွက်ခဲ့သူတွေကိုအခုအချိန်ထိအရေးမယူနိုင်သေးတာဟာတေဆုံးသွားသူတွေရဲ့မိသားစုဝင်တွေကိုစော်ကားသလိုဖြစ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကသူ့ရဲ့ကြေညာချက်ထဲမှာပြောထားပါတယ်
။အာဖဂန်နစ္စတန်နိုင်ငံနောက်ပိုင်းကဖာရာဖီနယ်မှာတာလီဘန်တွေကရဲတပ်ဖွဲ့ရင်နန်းကိုချုံခိုတိုက်ခိုက်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်20ထက်မနည်းတေဆုံးသွားခဲ့တယ်လို့အာဖဂန်လူမျိုးရေးအာဏာပိုင်တွေကပြောကြားလိုက်ပါတယ်။အဲ့ဒီရင်နန်းဟာအသစ်ခတ်လိုက်တဲ့ခရိုင်ရဲမှုကိုမိတ်ဆက်ဖို့အတွက်Last one Joanne ခရိုင်ကိုတနင်္ဂနွေနေ့ကတော့ရောက်ခဲ့စမှာတိုက်ခိုက်ခံခဲ့ရတာဖြစ်တယ်လို့ AP သတင်းဌာနကပြောပါတယ် AP သတင်းဌာနရဲ့အဆိုအရတော့ဒီတိုက်ခိုက်မှုတွင်မှာအသစ်ခံလိုက်တဲ့ဒီခရိုင်ရဲအရာရှိလဲတိုက်ဆုံသွားခဲ့ပါတယ်တာလီဘန်တွေဟာအာဖဂန်နစ္စတန်နိုင်ငံတော်မှာရှိတဲ့စစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအပေါ်မှာတိုက်ခိုက်တာတွေကိုနေတိုင်းလိုပို့ပြီးတော့ရဲရဲတင်းတင်းနဲ့လှုပ်ဆောင်လာနေတာလည်းဖြစ်ပါတယ်ခင်ဗျာ
Renault, Nissan, Mitsubishi အစုစပ်ကားလုပ်ငန်းကြီးရဲ့အကြီးအကဲ Carlos Ghosn ဟာငွေကြေးဒေါ်လာတန်းနဲ့ချီလျှော့ပြခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဂျပန်မှာဖန်ခံခဲ့ရပြီးတဲ့နောက် Mitsubishi ဒီကုမ္ပဏီကသူ့ရဲ့ကုမ္ပဏီဥက္ကဋ္ဌယာရုကနေဖယ်ရှားလိုက်ပါတယ်။သူ့ကိုဖယ်ရှားဖို့အတွက်ပုတ်အဖွဲ့ဝင်တွေအားလုံးတညီတညွတ်ထဲသဘောတူခဲ့တာလို့ Mitsubishi ကားလုပ်ငန်းကြီးကပြောပါတယ်။ Carlos Ghosn ဟာ9နှစ်အတွင်းမှာဝင်ငွေဒေါ်လာတန်း40ကျော်ကိုတိုကျိုအစုရှယ်ယာဈေးကွက်ကိုထုတ်ဖော်မပြောဘဲဖုံးကွယ်ထားခဲ့တဲ့အပြင်ကုမ္ပဏီပိုင်ဆိုင်မှုတွေကိုလည်းကိုကျိုးအတွက်အသုံးချခဲ့တာတွေ့ရှိတယ်လို့နီဆန်ကားလုပ်ငန်းကြီးကပြောကြားခဲ့ပြီးသူ့ကိုဒီနီဆန်ရဲ့ဥက္ကဋ္ဌယာရုကနေဖယ်ရှားခဲ့ပါတယ်။ Ghosn ကတော့ဒီဆွဆွဲချက်တွေကိုညှဉ်းဆန်ပါတယ်။သူဟာဒီပြင်သစ်အခြေစိုက် Renault ကားကုမ္ပဏီရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ်။ Renault ကလည်းသူ့ကိုဖယ်ရှားဖို့စီစဉ်နေတယ်လို့ပြောပေမဲ့အခုထိတော့ဖယ်ရှားခြင်းမရှိသေးပါဘူး။Renault, Nissan နဲ့ Mitsubishi ကားလုပ်ငန်းကြီးဟာကမ္ဘာပေါ်မှာအကြီးဆုံးအစုစပ်ကားလုပ်ငန်းကြီးဖြစ်ပါတယ်။ကမ္ဘာပေါ်မှာကား၉စီးရောင်းရသမျှတစ်စီးကသူတို့ကုမ္ပဏီတွေကဖြစ်ပါတယ်။နိုင်ငံပေါင်း200နီးပါးမှာကုမ္ပဏီ၃ခုပေါင်းဝန်ထမ်း4,500ကျော်ရှိပါတယ်
။ Spain နိုင်ငံမှာကျင်းပခဲ့တဲ့ La Liga မပေးဘောလုံးပွဲမှာတော့ Seville တင်းကမပေးစရာထိတ်ကိုတက်သွားပြီဖြစ်ပါတယ်။ဒီနေ့ကနေ့ကကစားသွားတဲ့ La Liga ပွဲစဉ်တွေမှာ Seville က Real Valladolid ကိုတကူးကူးမရှိနဲ့နိုင်သွားတာပါ။ဆဗီယိုအတွက်အနိုင်ဂိုးကိုတော့ပေါ်တူဂီတိုက်စစ်မှူးအွန်ဒရီဆိုဗာကခေါင်းတိုက်သွင်းခဲ့တာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအရင်ဆုံးတနင်္လာညနေခင်းရဲ့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်အရင်ဆုံးတင်ဆက်ပေးမှာကတော့ရခိုင်ပြည်နယ်ကစစ်တွေဒုက္ခသည်စခန်းတွေကိုတွားရောက်နေတဲ့ VOA ဝိုင်းတော်သားကိုဆက်သွယ်မေးမြန်းထားတာကိုတင်ပြပေးမှာဖြစ်ပါတယ်ရခိုင်ပြည်နယ်တွင်းကဒုက္ခသည်စခန်းတွေမှာ6နှစ်ကျော်ကြာနေထိုင်နေရတဲ့မွတ်စလင်တွေနေရရင်းတွေကိုပြန်လည်အခြေချနိုင်ရေးမရေမရာဖြစ်နေပြီးတော့အခြေဆိုင်နေရပြီးလက်ရှိနေထိုင်နေရတဲ့စခန်းတွေမှာတော့အလုတ်လောက်ကင်ခွင့်ကလည်းမရှိလို့စားဝတ်နေရေးမပြေလည်မှုတွေနဲ့ရင်ဆိုင်နေကြရပါတယ်အစားအသောက်ရဖို့ကတော့ကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ WFP ရဲ့ထောက်ပံ့မှုကိုအားထားနေကြရပြီးတော့အနာဂတ်အတွက်မျှော်လင့်ချက်မဲ့နေတဲ့အနေအထားကိုတွေ့မြင်ခဲ့ရပါတယ်လို့စစ်တွေမျိုးကတက်ကယ်ပြင်ဒုက္ခသည်စခန်းကိုကိုယ်တိုင်ရောက်ရှိနေတဲ့ VOA ဝိုင်းတော်သားကိုကျော်ကျော်သိန်းကပြောပါတယ်စခန်းတွင်းကအခြေအနေတွေမူလနေရာတွေမှာပြန်လည်အခြေချနိုင်ရေးအလားအလာတွေကိုမတ်သိန်ကြီးထိုက်ကဆက်သွယ်မေးမြန်းတာမှာတော့ကိုကျော်ကျော်သိန်းကအခုလိုစပြီးပြောပြပါတယ
်ဟုတ်ကဲ့ပါလွန်ခဲ့တဲ့မိနစ်ပိုင်းတွင်းကပဲကျွန်တော်တက်ကတင်ဒုက္ခသည်စခန်း IGP ပေါ့လေဟိုကပီးရပြည်ရဲ့စခန်းကနေကျွန်တော်တင်ရောက်လာတာပါအဲဒီစခန်းမှာမိသားစု1000လူကြီး6000နေနေထိုင်နေပါတယ်အဲဒီလူတွေဟာကျွန်တော်တို့2012ခုနှစ်ကနေစပြီးတော့မှာဒီရေကင်းလို့ဆိုကြပါစို့လေရုံးစက်ကအခြေအနေကြီးဖြစ်တဲ့အချိန်မှာအိုးရင်မီလောင်ပြီးတော့ဆုံးဆုံးသွားသူတွေကိုအစိုးရဖွဲ့တောင်းအစီအစဉ်နဲ့အဲ့ဒီမှာစခန်းပြင်ပြီးတော့ထည့်ပေးထားတာပါအဓိကလူတွေအများစုဒုံးနှစ်ပုံကဒီတစ်ခိုင်းစစ်တေမျိုးဘော်ကနာဇီရက်ခွက်ကဒီဖြစ်တယ်လို့အဲ့ဒီစခန်းမှာကျွန်တော်တို့ကိုမင်းမြန်းခွင့်ပေးခဲ့တဲ့စခန်းကော်မတီရဲ့ပေါင်းတော်ကပြောပါလေကျွန်တော်တို့
ခုဒီတက်ကယ်ပြင်မှာဒုက္ခသည်တွေဘယ်လိုများနေထိုင်နေကြရပါသလဲဘာတွေမြင်ရပါသလဲအဆင်ပြေကြပါသလား
အသက်ရှင်မျိုးနေထိုင်ဆောက်တောက်နေကြရတဲ့သဘောမျိုးသူတို့ပြောကြပါတယ်သူတို့အလုတ်ကင်လုတ်ကင်ကိုလည်းမရှိဘူးလာသွားလို့လာလို့လွတ်လပ်သွားလို့လာလို့လည်းမရဘူးဝင်မရှိဘူးသူတို့ကိုအတိအကျထောက်ပံ့နေရိခါထောက်ပံ့နေတာပေါ့လေသာသာထောက်ပံ့ကြတာတော့ကပ္ပစနိကအဖွဲ့ WFP ကအလားတကင်ထောက်ပံ့နေလို့ကျွန်တော်ပြဿနာမြင်ရခွင့်ရခဲ့တဲ့အဲဒီဥင်ဆုံးပြည်ရပြည်နေရတဲ့မျိုးပြီးပြီးတယောက်ကပြောပါတယ်ဆိုတော့အဲ WFC ကထောက်ပံ့တဲ့နေရာမှာလည်းပဲတလောက်ကိုတစ်ချိန်မှာသူကလူကြီးမိသားစုတွေမှာလူကြီးတိုးလာတယ်ညဒုံလောက်မှုမရှိဘူးလို့မလုံတော့ဘူးလို့ပြောပါတယ်ဥပမာမျိုးကြီးရဲ့ပြောရဆိုရင်အေးတဲ့ရိက္ခာက15ရက်စာပဲလောက်တယ်နောက်15ရက်စာမရဘူးအဲနောက်15ရက်စာကိုသူတို့ကချိန်မှာပြီးတော့စားရတယ်နောက်တလရိက္ခာရတဲ့အချိန်မှာအဲ့ဒီ15ရက်စာချိန်ငှားထားတာကိုပြန်ဆက်နောက်15ရက်စာအဲ့လိုနဲ့တမ်းရလဲပြီးတော့ဟိုသူတို့တွားနေကြပါတယ်ခင်ဗျာ
ဒီစားဖို့တောက်ဖို့တောင်အနိုင်နိုင်ဆိုတော့ကလေးတွေပညာသင်ကြားရေးခါရောသူတို့လုံနိုင်ပါသလားစခန်းထဲမှာကျောင်းနေပါတယ်ရှိပါသလား
စခန်းထဲမှာကျွန်တော်တို့လက်ရှိကြတဲ့နေရာတွေမှာတော့ကျောင်းတော့မတွေ့ခဲ့ပါဘူးဒါပေမဲ့သူတို့ကိုအစိုးရကနေပြီးတော့ဟလာပညာသင်ကြားရေးကိစ္စနောက်ကျန်းမာရေးဆောင်ရွက်မှုကိစ္စအစိုးရကထောက်ပံ့တယ်လို့တော့စခန်းကော်မတီခေါင်းဆောင်ကပြောပါတယ
်သူတို့ကဒီစခန်းထဲမှာနေရတာလဲ6နှစ်ကြော်လောက်ရှိလာပါပြီဆိုတော့ဒီစခန်းထဲကနေသူတို့ဘာတွေများမျှော်လင့်နေကြပါသလဲ
ဟုတ်ကဲ့ခုနပြောသလိုပဲဒီစခန်းထဲကလူအလုံးကြီးပါပေါ့လေဒီလူတွေက စစ်ပြည်မျိုးပေါ်မှာနှစ်ပေါင်းများစွာနေလာကြတယ်စစ်ပြည်မျိုးပေါ်မှာပဲမွေးဖွားကြသူတွေဖြစ်တယ်သူတို့မိဘဘိုးဘွားတွေကလည်းပဲစစ်ပြည်မျိုးမှာနေလာတယ်ကျွန်တော်တို့ဒုံကောက်ချိုးလို့ခေါ်တဲ့တပ်ပုံတွေဟိုလုံးကထုတ်ပြရပြီးတော့မကူတင်မျိုးစားကန်ဆောင်ကြသူတွေရှိတယ်ဆိုတော့တနည်းအားဖြင့်တော့ရင်သူတို့ကတော့သူတို့ကိုသူတို့ကနိုင်ငံသားပဲလို့ပြောကြပါတယ်ဒါကြောင့်မို့လို့သူတို့ကဒီကံမာလည်းရှိချောင်းလေးကြော်တို့မှာအနာကလည်းမရှိဘူး။ဘာမှလည်းလုကင်စောက်တော့လို့မရဘူး။ဘာမှလည်းမျောလင်းချက်မရှိတဲ့အချိန်မျိုးမှာသူတို့အဓိကဒူလာချက်၃ချက်သူတို့ကျွန်တော်ကိုပြောပါရဲ။တိချက်ကတော့သူတို့ငဟိုးနေရာတွေမှာသူတို့ပြန်နေကြပါတယ်တဲ့။နှိချက်ကတော့သူတို့လွတ်လွတ်လပ်လပ်ဟလာတွားလာရင်တွားလာလုကင်ချင်းသူများတွေလိုပဲပေါ့နော်။သူများတွေနဲ့တန်းတူလွတ်လွတ်လပ်လပ်တွားလာလုကင်နေထိုင်ခွင့်ရကြပါတယ်တဲ့။တကယ်ချက်ကတော့သူတို့ကသူတို့နိုင်ငံသားထောက်ထားပြီးသူပြန်ရကြပါတယ်တဲ့။ဘာလို့လဲဆိုသူထောက်ထားပြီးသူတို့ပြီးမှာနဲ့ကျမှပါသွားကြတဲ့အတွက်ဆိုတော့အဓိကသူတို့ရဲ့မျောလင်းချက်လူလာတူချက်ကျွန်တော်တို့အဲ့လိုမျိုးသူတို့ပြောကြပါတယ်ခင်ဗျာ
။ကိုကျော်တဲ့အဲ့တော့သူတို့ကမူရင်းနေရာတွေပြောင်းနေတယ်ဆိုတော့သူတို့ရဲ့မူရင်းနေရာတွေကရောအရင်သူတို့ထွက်ပြေးသွားတဲ့အတိုင်းရှိသေးရဲ့လား
။ကျွန်တော်မေးတော့ကအဲ့ဒီနေရာတွေမှာနေရာတွေတော့ရှိပါတယ်ဒါပေမဲ့အဲ့ဒီနေရာတွေမှာကျွန်တော်တို့ကျူးကျော်လို့ပြောလို့ရတဲ့တခြားပုဂ္ဂိုလ်တွေတခြားလူတွေကဝင်ရောက်ပြီးတော့ဒီခိုင်နေကြတယ်ရှိတယ်လို့ကျွန်တော်မြင်ရင်ဒီလောက်သိရပါတယ်။တတ်တတ်မှတ်တော့ဘယ်သူမှသိလိုက်တာလည်းမဟုတ်ဘူးကြည့်လိုက်တာလည်းမဟုတ်ဘူးတော့ဟိုလွတ်နေတဲ့အတွက်ဝင်နေကြတယ်ဆိုတော့အနေထားမျိုးလက္ခဏာမျိုးကျွန်တော်သိရပါတယ်ခင်ဗျာ
။ကိုချိုသိနောက်တစ်ခုကသူတို့စခန်းထဲကနေပြီးတော့ပြန်လဲပြန်ပြီးတော့ပေါ့နော်အပြင်ထွက်ပြီးတော့ဟိုအရင်လိုပြန်နေနိုင်ဖို့အခြေအနေမျိုးရောရှိပါသလားသူတို့ဘယ်ချိန်မှစခန်းဖြတ်နိုင်မဲဆိုတော့ဟိုတိတိကျကျပေါ့နော်အနာပိုင်းဒီဘက်က
ဟုတ်ဒီစကန်နေရာကဥနာတော်တော်လေးချောင်းနဲ့ကြော်လာပြီးဖြစ်ပါတယ်တကယ်တော့ဒီစကန်နေကို84ဆိုပြီးတော့ဒီကိုပြန်နိုင်ရဲ့ကော်မရှင်ရဲ့အကြံပြုချက်ကမှလည်းပြန်ပြုထားတဲ့စကန်နေတွေပါပါတယ်ဟိုဒီတက်တဲ့စကန်ပါပါတော့ကျွန်တော်လောကမှာကြည့်ကြကြမပြောနိုင်ပါဘူးမျိုးလင်းချက်ကလူကိုယ်တိုင်မှာရှိသေးလားဆိုတော့ဟိုကျွန်တော်နဲ့ပြည့်စုံမြတ်ဝင်ရခဲ့တဲ့လူတွေမှာခေါင်းရမ်းပြီးတော့အဲလိုမျိုးလင်းချက်ကလူကိုယ်တိုင်နဲ့နေတယ်ဆိုတော့အနေထားမျိုးကလူပြောကြတာကျွန်တော်ယူဆမိပါတယ်ဘယ်လိုအရင်တော့သူတို့ရဲ့မူလနေရာကြီးကြီးကိုပြန်ပြီးတော့သွားနိုင်ဖို့နေထိုင်လုပ်ကံစားတော့နိုင်ဖို့အလားအလာကတော့လောလောဆယ်နီးနီးကပ်ကပ်ကာလတစ်ခုမှာဖြစ်နိုင်ကြီးအတော်လေးနည်းတယ်လို့ပဲပြောရမှာပါတဲ့ကြီ
းဒါကတော့ရခိုင်ပြည်နယ်ကစစ်တွေဒုက္ခသည်စခန်းကိုသွားရောက်နေတဲ့ VOA Wine တော်သားကိုကျော်ကျော်သိန်းကိုမတ်သိန်းကြီးထိုက်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရှမ်းပြည်နယ်ဘက်မှာအရတားပြည်သူတွေတေဆုံတဲ့အထိဆေးရေးပရိပခပြင်းထန်နေတဲ့အကြောင်းတင်ပြပေးကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတော့ဒီရက်ပိုင်းတွေအတွင်တိုက်ပွဲတွေမှာအရတားထိခိုက်တေဆုံမှုတွေရှိနေပါတယ်။ဒီလိုအရတားထိခိုက်တေဆုံမှုတွေပေါ်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဘက်ကအပြန်အလှန်ဆွတ်ဆွဲပြီးတော့အပြစ်ဖို့နေကြပါတယ်။တိုက်ပွဲတွေဖြစ်နေလို့ဒေသခံတွေအများအပြားကလည်းနေရက်ထွက်ပြေးပြီးတိတ်ရှောင်နေကြရပါတယ်။ရှမ်းမြောက်ပိုင်းကဆေးရေးအခြေအနေတွေကိုတော့ VOA သတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားတာနားဆင်ပါရှင်။
ဟုတ်ကဲ့ပါရှမ်းလက်နက်ကိုင်ဖွဲ့ချင်းချင်းကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်တီဘောမြို့နယ်နာလော့ကျေးရွာသား300ကျော်ဟာစေခံကျေးရွာဖုံးကြီးကျောင်းမှာဆစ်ဆောင်လာတာ300ရှိနေပြီနေရမပြနိုင်သေးဘူးလို့စေခံကျေးရွာအုပ်ချုပ်ရေးမှူးဦးဆန်စောကပြောပါတယ
်စေခံဖုံးကြီးကျောင်းမှာရှိနေတော့ခင်ဗျာဒီ300နဲ့300လောက်ရှိနေခင်ဗျာဘယ်လိုကြီးရခလဲအဆင်မသာတိုက်ပွဲဖြစ်နေတာအခုဒီနေ့အဖြစ်ပြောပြမယ်ပြန်ရေးလို့
ပြီးခဲ့တဲ့တောက်ကြနေ့မနေ့ပိုင်းကတောင်ပိုင်းရှမ်းပြည်တပ်မတော် RCSS နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP တို့ကြားဒီဘောမျိုးနဲ့နန်းလော့ကျေးရွာတွင်တိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲဖြစ်ပွားပြီးနန်းလော့ကျေးရွာသားတွေဟာစေခံကျေးရွာဘက်ကိုစစ်ပေးတိမ်းရှောင်လာခဲ့ကြရတာပါစစ်ပေးရှောင်တွေကိုဒီဘောမျိုးနဲ့ဇီမချပရဟိတအဖွဲ့နဲ့ဒေသခံလူမှုရေးအဖွဲ့တွေကလည်းအကူအညီပေးဆောင်နေတယ်လို့အဖွဲ့ခေါင်းဆောင်ကိုမျိုးကပြောပါတယ်ဒီလိုရှမ်းတပ်ဖွဲ့နှစ်ဖွဲ့ကြားတိုက်ပွဲဖြစ်ပွားမှုတွင်ကလေးငယ်သူဦးပါဝင်ရွာသား3ဦးသေဆုံးခဲ့ပြီး4ဦးသံရရရှိခဲ့ပါတယ်တန်ရာရရှိသူ3ဦးကတော့လာရှုစေယုံမှာစေဝါကူသခံယူနေတာဖြစ်ပြီးလူနာတွေရဲ့လက်ရှိအခြေအနေကိုတော့ဥဆန်စောကအခုလိုဆက်ပြောပါဗျာ။တန
်ရာရရှိသူက3ယောက်ကလာရှုစေယုံကိုတားနေတယ်။ဒီရောက်တော့ပိတ်တားနာရန်သာတော့လည်းမဆန်းနိုင်ကြဘူး။ဒီရောက်တော့နည်းနည်းချက်ပါလာတ
ယ်။ရွာသားတွေထိခိုက်ဒေဆုံးမှုအထိပြစ်ခတ်မှုကတော့ရှမ်းတပ်ဖွဲ့တွေကလည်းအပြန်အလှန်ဆွတ်ဆွဲချက်တွေထုတ်ပြန်ထားကြပါဗျာ။နာလော့ရွာပြင်ပမှာတော့ SSPP နဲ့ RCAA တပ်တို့ရှိနေစေဖြစ်ပြီးအစိုးရတပ်မတော်စစ်ကြောင်းကလည်းနာလော့ရွာမြောက်ဘက်မှာအသင့်လှုပ်ရှားနေလို့တိုက်ပွဲထပ်မံဖြစ်ပွားမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်။အလားတူနန်းဆန်မြို့နယ်ဟိုလတ်ကျေးရွာဘက်မှာလက်နက်ကင်ဖွဲ့တွေထောင်လာတဲ့ဘုံနှင်းမိတာကြောင့်ကျေးရွာသူအမျိုးသမီးနှုထိခိုက်တန်ရာရရှိခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကဟင်းရွက်ရှာသူဟိုလတ်ကျေးရွာသူအမျိုးသမီးနှုဘုံနှင်းမိပြီးလာရှုစေယုံမှာကုသနေရတဲ့အခြေအနေကိုတော့လူနာနဲ့နေဆက်သူတော်ခင်ဆိုင်မြစ်ကအခုလိုပြောပါတယ်။
နမ်ချောင်းမြို့နယ်ခေါင်းနဲ့ရှိရအနောက်ကိန်းကနားမှာပေါ့နော်သူကဝတ်ဦးတော်ရှာနေအသက်65နှစ်တော့အဖို့မီနောက်တော့ဦးက အမင်းကြီးအဲ့တော့ငါအသက်60ဆင်းလာမိုင်းခွဲရတယ်။တိုင်ရသွားတော့ဟိုအမင်းကြီးဆိုတဲ့အသက်60အခုမြေရှင်တဲ့ယောက်ကတိုင်ရအချင်းတွေဆိုတော့လက်မှာခြေထောက်မှာခြေလာနေတယ်။လာရှုစေးကမှကိုတက်နေပါတယ်ကွ
။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုင်ရင်သာလက်နက်ကန်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့အချင်းချင်းကြားမှာလည်းနေမြေပြဿနာကြောင့်စီရီပိဋိပက္ခတွေဖြစ်ပွားနေပါတယ်။အထူးသဖြင့်မြန်မာတပ်မတော်နဲ့ TNL တမ်းပလောင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားမှုပုံများနေပါတယ်။ဒါပေမဲ့တမ်းပလောင်တပ်ဖွဲ့ TNL အနေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်အတွက်အစိုးရငင်းချမ်းရေးကော်မရှင်ဖွဲ့နဲ့တွေ့ဆုံဆွေးနွေးသွားဖို့အစီအစဉ်ရှိတယ်လို့ကြံကြားရေးရာရှိပုံမှုတာအကျော်ကပြောပါတယ်။
ဒီလိုတော့တော့ဒီအစိုးရနဲ့ကတော့ဒီငင်းချမ်းရေးကော်မရှင်နဲ့ဒီပြည်တော်နဲ့တွေ့ဆုံဖြစ်တယ်။ဒီလိုဆွေးနွေးမှုကလည်းအပြီးတော်တော်ဆောင်တယ်ပေါ့။ဒီလိုဒီမျိုးကတော့ကျွန်တော်တို့ရအဆုံးဖြတ်ချနိုင်တဲ့အဆင်မျိုးရှိသေးဘူးနော်။ဒီဆက်လက်ဆွေးနွေးပြောဖို့တော့ကျွန်တော်လည်းတဘောပစ်တာပဲ။ဒါပြီးတော့မှန်းဗန်ဒီဘရဆိုတာကျွန်တော်မဖက်ဒီနိုင်တော့ဒီရဲ့အဓိကကျွန်တော်ကသမတ်သားပါ
။ပြီးကြတဲ့ဩဂုတ်လ30ရက်နေ့ကဒီရနယ်လီတမ်းပလောင်သက်ဖွဲ့ပါဝင်မြောက်ပိုင်းမာမေအဖွဲ့ဝင်တွေနဲ့ငင်းချမ်းကြီးကော်မရှင်တို့တရုတ်နိုင်ငံကူမင်းမြို့မှာတွေ့ဆုံခဲ့ကြပြီးဆက်လက်တွေ့ဆုံသွားဖို့လမ်းစပေါ်လာခဲ့တာပါလက်ရှိမှာ TNL တမ်းပလောင်သက်ဖွဲ့ AA ရခိုင်တပ်မတော်ကုကသက်ဖွဲ့တို့ဟာငင်းချမ်းကြီးလုပ်ငန်းစဉ်မှာဆက်လက်လှုပ်ဆောင်ဖို့အတွက်ငင်းချမ်းကြီးကော်မရှင်ဘက်ကိုကြေညာချက်တစောင်ပေးပို့ထားပါတယ်ခင်ဗျာ
ရရှိမှခင်မင်္ဂလာမှာလူမှုကွန်ရက်အသုံးပြုမှုတွေကျယ်ပြန့်လွှမ်းမိုးလာတယ်လို့မြန်မာလူမှုကြားမှာလည်းလူမှုကွန်ရက်တွေရဲ့ဩဇာအတော်ရှိလာပါတယ်။သတင်းဌာနကြီးတွေကလည်းလူမှုကွန်ရက်ကဆင့်သူ့ရဲ့သတင်းတွေကိုဖြန့်ချိလာတဲ့နောက်လူမှုကွန်ရက်တစ်ခုလုံးကိုသတင်းမီဒီယာတစ်ခုလိုမျိုးသဘောထားသတ်မှတ်မှုတွေလည်းတွေ့လာရပါတယ်။လူမှုကွန်ရက်နဲ့သတင်းဌာနတွေဘာကွာတယ်လဲ။လူမှုကွန်ရက်ရဲ့ဩဇာတက်ရောက်မှုစတဲ့သတင်းနဲ့လူမှုကွန်ရက်အကြောင်းလာမယ့်အင်္ဂါနေ့ည Daily Live အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VA မြန်မာပိုင်းကိုပို့ပို့ထားမယ်ဆိုရင်ဒဲရိုက်ဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ်။ VA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမယ့်ညမှာတော်ရရှင်တို့ကိုကျေးဇူးပါတယ်ခင်ဗျာ။
မနေ့ပြန်အင်္ဂါညဒရဲလီလိုက်စီစဉ်မှာတော်ဒရှင်နေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ဩစတြေးလျနိုင်ငံမှာတော့ပြစ်ဒဏ်ကြခံနေရတဲ့အကြမ်းဖက်သမားတွေကိုနိုင်ငံသားအဖြစ်ကနေပယ်ဖျက်ရေးလွယ်ကူအောင်လို့ဥပဒေအစ်စ်တွေကိုအဆိုပြုနေကြပြီဖြစ်ပါတယ်။ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာတော့နိုဝင်ဘာလတုန်းကအိုက်ဇက်စစ်သွေးကြွအဖွဲ့ကိုအတူယူပြီးတော့ဓားနဲ့လိုက်ပြီးတိုက်ခိုက်ခဲ့မှုဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့ဒီလိုအကြမ်းဖက်သမားတွေကိုနိုင်ငံသားအဖြစ်ကနေပြန်ပြီးတော့ရုပ်သိမ်းနိုင်ရေးဥပဒေတွေကိုဒီနှစ်ကုန်မှာပြဋ္ဌာန်းနိုင်မှုစီစဉ်နေကြတာဖြစ်ပါတယ်။သတင်းတော့ Phil Marsar စစ်တနီမျိုးကနေပြီး VOE အတွက်သတင်းပေးပို့ထားပါတယ်။ဒေါခင်ဆိုဝင်းပြောပြပေးပါရှင်
။ကောင်းပါပြီရှင်။ Australia နိုင်ငံရဲ့တည်ဆဲဥပဒေအရအနည်းဆုံးထောင်နှံ6လကျနေတဲ့သူတို့သာအစိုးရကနေနိုင်ငံသားအဖြစ်ရုပ်သိမ်းပယ်ဖျက်လို့ရပါတယ်။ဒီဥပဒေအရအာဏာပိုင်တွေကနေ Australia နိုင်ငံသားခံယူထားသူ9ယောက်ကိုနိုင်ငံသားအဖြစ်ကနေပယ်ဖျက်ခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့ဝန်ကြီးချုပ် Scott Morrison ကတော့ဒီတိမကပိုးပြီးတင်းကြပ်စွာအရေးယူနိုင်ဖို့အတွက်ဥပဒေပြင်ဆင်နိုင်ရေးအဆုပြုလိုက်တာဖြစ်ပါတယ်။အစိုးရကျန်းဖက်လှုပ်ရှားမှုကြောင့်ပြစ်ဒဏ်ကျခံနေရသူတွေကိုနိုင်ငံသားအဖြစ်ကနေပယ်ဖျက်နိုင်ဖို့အတွက်ဥပဒေကိုပြင်ဆင်လို့တဲ့အကြောင်းနဲ့အကျန်းဖက်ပြစ်မှုတွေကျူးလွန်သူတွေကိုဩစတြေးလျနိုင်ငံကကြိုးဆိုစရာအကြောင်းမရှိဘူးလို့လည်းဝန်ကြီး Morrison ကပြောလိုက်ပါတယ်
။ People who commit acts of terrorism have rejected absolutely everything that this country stands for
ကျမ်းပတ်လူအပ်တွေကျူးလွန်ခဲ့တဲ့သူတွေကိုလုံးဝလက်မခံပါဘူးဒီနိုင်ငံရဲ့ယက်တီချက်နဲ့လုံးဝဆန့်ကျင်နေလို့ပါဒီနိုင်ငံရဲ့ယုံကြည်ချက်တွေတန်ဖိုးတွေနိုင်ငံသားဆိုတဲ့အခွင့်အရေးကိုခံစားပြီးတော့နိုင်ငံသားချင်းအတူတူတခြားလူတွေကိုလေးစားမှုမရှိဘဲနဲ့တိုက်ခိုက်ခဲ့ကြပါတယ်ပထမဆုံးအနေနဲ့ကဒီဩစတြေးလျနိုင်ငံမှာကျမ်းပတ်ဝါရဇွဲတိုက်ခိုက်မှုနဲ့ပြစ်ဒဏ်ကျခံနေရသူတွေကိုနိုင်ငံသားအဖြစ်ကနေပြီးတော့ပယ်ဖျက်နိုင်ဖို့လူဝင်မှုကြီးကြပ်ရေးဝန်ကြီးကိုလုတ်ပိုင်ခွင့်အာဏာပေးရနိုင်ရေးအတွက်2018ခုနှစ်အကုန်မှာဥပဒေသစ်ပြဋ္ဌာန်းနိုင်ဖို့အတွက်ကျွန်တော်တို့ကြိုးစားနေပါတယ်
။အခုအဆိုပြုလိုက်တဲ့ပြင်ဆင်ချက်အရပြစ်ဒဏ်ကျခံနေရတဲ့အစွန်းရောက်သမားဟာနောက်ထပ်နိုင်ငံတနိုင်ငံရဲ့နိုင်ငံသားဖြစ်ခဲ့ရင်ဩစတြေးလျအစိုးရကကြိုးကြောင်းစီလျော်စွာကြည်ကြည်နက်နက်လွှဲပြောင်းပေးမှာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီပြစ်ဒဏ်ခံနေရတဲ့အကြမ်းဖက်သမားဟာတခြားဘယ်နိုင်ငံသားမှမဟုတ်တော့ဘူးဆိုရင်တော့လူဝင်မှုကြီးကြပ်ရေးထောင်ထဲမှာအကန့်အသတ်မရှိနေရတော့မှဖြစ်တယ်လို့ရှေ့နေတွေကပြောပါတယ်။ ဩစတြေးလျနိုင်ငံကနေနိုင်ငံရခြားမှာအကြမ်းဖက်ဝါဒစွဲလူရက်တွေပါဝင်လှုပ်ရှားဖို့အတွက်အချိန်ကာလနှစ်နှစ်ကြာထွက်ခွာခဲ့သူတွေကိုလည်းပြန်လည်ဝင်ခွင့်မပေးဖို့ဝန်ကြီးတွေကတောင်းဆိုနေပါတယ်။ဗြိတိန်နိုင်ငံမှာလည်းအလားတူပိတ်ပင်တဲ့ဥပဒေမျိုးရှိပါတယ်။တရားဥပဒေစိုးမိုးရေးအေဂျင်စီတွေအနေနဲ့လျှို့ဝှက်တင်ကြတာအမှတ်သားပါစာတွေကိုအလွယ်တကူဖတ်နိုင်ခွင့်ရှိအောင်ဩစတြေးလျလွှတ်တော်ရဲ့ဩဇာကြီးမားလှတဲ့ထောက်နှိုင်းရေးနဲ့လုံခြုံရေးကော်မတီကနေဒီဥပဒေအသစ်ပြဋ္ဌာန်းနိုင်ရေးပြည်ပြတ်အောင်လုပ်ဖို့မော်ရီဆန်အစိုးရကတိုက်တွန်းနေပါတယ်။ဩစတြေးလျနိုင်ငံရဲ့ဒုတိယအကြီးဆုံးမဲလ်ဘွန်းမြို့မှာလူအများပြားသေစေမဲ့အကြမ်းဖက်တိုက်ခိုက်မှုတရကျူးလွန်ဖို့ကြံစည်သူတွေလို့မတင်ငါသူ300ကိုဒီသတင်းပတ်ထဲမှာဖမ်းဆီးလိုက်ပါတယ်။သူတို့300စလုံးဟာတူရကီနယ်ပေါ်ဩစတြေးလျနိုင်ငံသားတွေဖြစ်ပြီးအကြမ်းဖက်တိုက်ခိုက်မှုတံပြန်ဆစ်ဆင်ရေးအရာစီးနှင်းမှုမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။သူတို့ကိုအကြမ်းဖက်ဝါဒစွဲတိုက်ခိုက်မှုနဲ့တရားစွဲဆိုထားပြီးရှင်းနေမှာတရားရင်ဆိုင်ရမှာဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ9ရက်တုန်းကမဲလ်ဘွန်းမြို့နယ်မှာဆိုမာလီနိုင်ငံကနေလာတဲ့ရှေ့ပြောင်းအခြေချနေထိုင်သူတယောက်ကဓားနဲ့တိုက်ခိုက်ခဲ့လို့အမျိုးသားတယောက်သေဆုံးပြီးနှစ်ယောက်ဒဏ်ရာရခဲ့ပါတယ်။တိုက်ခိုက်သူဟာ IS စစ်သွေးကြွတွေကိုအားကြအတူယူပြီးတိုက်ခိုက်ခဲ့တာဖြစ်တယ်လို့ကာနာပိုင်းတွေကကောက်ချက်ချပါတယ်။ရဲအရာရှိတွေကသူ့ကိုပြစ်ခတ်ဖမ်းဆီးရမှာသေဆုံးသွားပါတယ်။2014ခုနှစ်စက်တင်ဘာလကစလို့ဩစတြေးလျနိုင်ငံတဝန်းအကြမ်းဖက်မှုတံပြန်တိုက်ဖြစ်ရေးစုံစမ်းစစ်ဆေးမှုပေါင်း40လုပ်ခဲ့ပြီးတော့အကြမ်းဖက်သမား90ကိုတရားစွဲဆိုနိုင်ခဲ့တယ်လို့ထောက်နှိုင်းရေးအေဂျင်စီတွေကမှတ်တမ်းတင်ထားပါတယ်။နိုင်ငံတဝန်းအကြမ်းဖက်အန္တရာယ်ဖြစ်ကောင်းဖြစ်နိုင်တယ်ဆိုတဲ့သတ်မှတ်ချက်ကတရားဝင်တည်ရှိနေစေဖြစ်ပါတယ်ရှင်။
တော်ခင်ဆိုဝင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ။ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Sub 7ဂျိုတုကနေတိုက်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်။ Democratic မြန်မာအသံ DPP မှာလည်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ရှင်။နောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ်။ရေဒီယိုအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ1925 32နဲ့လှိုင်းလက်မီတာ190တို့ကနေဖမ်းနာဆင်နိုင်ကြပါလေရှင်တနင်္လာညနေခင်းရဲ့သတင်းအစီအစဉ်ဒီမကြခင်အဆုံးသတ်တော့မှာပါနောက်ဆုံးရသတင်းချင်းချုပ်ကိုတော့မဆုမျက်မွန်ကတလှည့်ကြီးညာပေးပါအောင်ရှင
်ပင်လယ်နက်ထဲမှာယူကရိန်းရေတပ်သင်္ဘောနှစ်စီးကိုရုရှားဘက်ကပစ်ခတ်ခဲ့တယ်လို့ဆွဲသင်္ဘောတစ်စီးကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်အဲ့ဒီသင်္ဘောတွေဟာရုရှားရေပိုင်နက်ထဲကိုတရားမဝင်ဝင်ရောက်ခဲ့တယ်လို့ဆိုပြီးဖမ်းဆီးခဲ့ပါတယ်ရေဒါသား6ယောက်ထက်မနည်းထိခိုက်ဒဏ်ရာရခဲ့တဲ့လူရဲဟာရုရှားရဲ့စစ်ရေးရန်လိုမှုဖြစ်ပြီးသူတို့ဘက်ကဘာမှအမှားမလုပ်ခဲ့ဘူးလို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်ရုရှားဘက်ကတော့ယူကရိန်းဟာတမင်ရန်စတဲ့လူရဲကိုလုတယ်လို့စစ်ဆွဲပါတယ်ယူကရိန်းစစ်သည်မော်ရီအတင်းဝင်လာတာကိုတားဆီးဖို့လက်နက်ကိုအသုံးပြုခဲ့ရတယ်လို့ရုရှားလုံခြုံရေးဌာနကဆိုပါတယ်အမေရိကန်မက္ကဆီကိုနယ်စပ်ကအကြမ်းဖက်မှုမှာပါဝင်ခဲ့သူတွေကိုအရေးယူသွားမယ်လို့နှစ်နိုင်ငံအာဏာပိုင်တွေကကတိပြုပြောကြားလိုက်ပါတယ်။ခေလုံခွင့်ရှောက်တဲ့အပေါ်အချိန်ကြာမြင့်စွာလှုပ်ဆောင်နေတာတွေနဲ့ပတ်သက်လို့တနင်္ဂနွေနေ့တုန်းကငြင်းချမ်းစွာဆန္ဒပြခဲ့ကြပြီးနောက်ရွှေပြောင်းအခြေချသူတစုဟာနယ်စပ်ကိုအတင်းဖြတ်ကျော်ဖို့လုပ်ခဲ့တာကြောင့်အမေရိကန်နယ်စပ်လုံခြုံရေးတပ်ဖွဲ့တွေကမျက်ရည်ယိုဘုံတွေနဲ့ပြစ်ခတ်လူစုခွဲခဲ့ရပါတယ်။အမေရိကန်အကောက်ခွန်နဲ့နယ်စပ်လုံခြုံရေးတာဝန်ရှိသူတွေဟာဒီရွှေပြောင်းအခြေချသူတွေဘက်ကပြစ်ခတ်တာကိုထိမှန်ခဲ့ပြီးလုံခြုံရေးစိုးရိမ်စရာအခြေအနေဖြစ်လာတာကြောင့်အာဏာပိုင်တွေကဒီမျက်ရည်ယိုပုံတွေအသုံးပြုခဲ့ရတယ်လို့အမေရိကန်အမိမြေလုံခြုံရေးဌာနဝန်ကြီးကပြောပါတယ်။အာရဗ်စော်ဘွားများပြည်ထောင်စု UAE မှာဒီတရှိုလုံးမှုနဲ့ပြီးခဲ့တဲ့သတင်းဘက်ကထောက်နှံတသက်တကြွန်းချခံခဲ့ရတဲ့ဗြိတိန်ပညာရှင် Matthew Hedges ကို UAE ကဒီကနေ့မှပဲလွတ်ငြိမ်းချမ်းသာခွင့်ပေးလိုက်ပါတယ်။ UAE အာဏာပိုင်တွေကတော့ Hedge ဟာဒီအဖြစ်ရှိတယ်လို့ဆက်လက်ပြောကြားခဲ့ပြီးတော့သူဟာထောက်လိုက်ရေးလုပ်ငန်းတွေကိုယာနှုံးပြုတ်ပြေလှုပ်ဆောင်ခဲ့တဲ့သူဖြစ်တယ်လို့ဒီသတင်းစာရှင်းလင်းပွဲမှာဒီကနေ့ပြောကြားခဲ့ပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမျက်မွန်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်သိန်ကီထိုက်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Curtis Binan ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
Thank you.